Texas ပြည်နယ်မူလာဒန်းကျောင်းမှာပြင်းထန်တဲ့လက္ခဏာတနက်ပြစ်ခတ်မှုကြောင့်အများအပြားသေဆုံးခဲ့ရပြီးနောက်တနက်ကအကြမ်းဖက်မှုရှော့ချနိုင်ရည်ရွယ်တဲ့ဥပဒေကိုလွှတ်တော်အမတ်တွေဘက်ကအတည်ပြုချဖို့တောင်းဆိုတဲ့အနေနဲ့မြို့တော်ဝါရှင်တန် DC အပါအဝင်နိုင်ငံတော်မှစနေနေ့ကလူပေါင်းထောင်ပေါင်းချီဆန္ဒပြပါတယ်ဖလော်ရီဒါပြည်နယ်ပါကလန်အထက်တန်းကျောင်းမှာ2018ခုနှစ်ကတနက်ပြစ်ခတ်မှုအတွင်းအသက်ရှင်လွတ်မြောက်ခဲ့သူကျောင်းသားတွေဖွဲ့ထားတဲ့တနက်အန်တီရေခင်းရှင်ရေလှုပ်ရှားမှုအဖွဲ့ March for Our Lives ကစနေနေ့ချစ်တဲ့ပွဲကိုစီစဉ်တာဖြစ်ပါတယ်မြို့တော်ဝါရှင်တန် DC မှာတော့မိုးဖွဲဖွဲကျနေတဲ့ကြားကပဲလွတ်တော်အနီးဝန်းကျင် National Mall မှာလူပေါင်းထောင်ပေါင်းချီပြီးဆန္ဒပြခဲ့ကြပါတယ်
It's really important that we show solidarity with children and young people all over the country who are living in fear of guns.
So ရင်ချောင်ရမှုနဲ့နေထိုင်နေကြရတဲ့နိုင်ငံတော်ကကလေးငယ်တွေနဲ့လူငယ်တွေနဲ့အတူသွေးစည်းညီညွတ်စွာရပ်တည်တဲ့စရာကိုပြတ်တာဖို့ကတိတ်ပြီးအရေးကြီးပါတယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ Stacky Wilson က VOA ကိုပြောဆိုခဲ့တာပါ။တိုက်ခိုက်ရေးသုံးလက်နက်တွေတမ်းမြေရေးနောက်ကျောင်းစာဆိုရင်စစ်ဆေးမှုကိုတိုးချဲ့ဆောင်ရွက်ဖို့နဲ့တနက်ထင်းချုပ်ရေးဆောင်ရွက်ကြဖို့ဒီလအစောပိုင်းမှာလွှတ်တော်ကိုတိုက်တွန်းထားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းစနေနေ့ဆန္ဒပြပွဲကိုထောက်ခံထားပါတယ်ရှင်